ကျမဆုမမရှင်ကိုဗစ် -19 ကပ်ရောဂါကာလအစိုးရထုတ်ပြန်ကန့်သတ်ချက်တွေနဲ့သတင်းသမားတွေသတင်းရယူခွင့်ကင်းလွတ်ခွင့်ပေးဖို့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့မြန်မာသတင်းသမားတွေတောင်းဆိုလိုက်တဲ့အကြောင်းပြောပြပေးကြပါမယ်။ကူးစက်မြန်ရောဂါကိုဗစ် -19 ဖြစ်ပွားနေတဲ့အချိန်မှာမရှိမဖြစ်အရေးကြီးလုပ်ငန်းခွင်တွေမှာတာဝန်ထမ်းဆောင်နေသူများမှအပပြည်သူတွေနေအိမ်ထဲမှာပဲနေကြဖို့ကျန်းမာရေးဝန်ကြီးဌာနရဲ့ State at Home အမိန့်ထုတ်ပြန်ချက်ထဲမှာတော့သတင်းမီဒီယာလုပ်ငန်းတွေမပါဝင်တဲ့အတွက်သတင်းမီဒီယာအဖွဲ့တွေဘက်ကစိုးရိမ်မကင်းသဘောထားထုတ်ပြန်နေကြတာပါသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့မြန်မာသတင်းသမားတွေစုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ကလည်းကယောဂါကာလကာကွယ်ထိန်းချုပ်ရေးအစီအစဉ်ပါကန့်သက်ချက်တွေနဲ့တတိယရယူခွင့်စနစ်တကျကင်းလွတ်ခွင့်ပေးဖို့စက်တင်ဘာလ28ရက်နေ့ကထုတ်ပြန်ပါတယ်။ပန်မြမာအဖွဲ့ကဦးမျိုးမြင့်ငင်းကသူတို့ဘာကြောင့်ထုတ်ပြန်ရတယ်လဲဆိုတာပြောပြပါတယ
်။အဓိကကတရားဝင်ကို officially ကိုနော်တရားသမားရဲ့ရယူခွင့်ရှိတယ်။အပြင်ထုတ်ခွင့်ရှိတယ်။ဒါမျိုးကျွန်တော်တို့ရကြပါတယ်နော်။ခိုင်လုံတဲ့အမှန်ကန်ချက်မရှိဘဲနဲ့တရားသမားတွေလမ်းမထွက်တော့ဘူးအနေနဲ့ခက်ပါတယ်။နော်အထူးသဖြင့်ကျွန်တော်တို့ဒီကတရင်သမားလေးတွေကလူငယ်လေးတွေဖြစ်တယ်အများအားဖြင့်မိန်းကလေးတွေညာကျွန်တော်နည်းနည်းဆိုးရတယ်နောက်တစ်ခါအာဏာပိုင်တွေဘက်မှလည်းအဲ့ဒီပြုချက်မရှိဘူးနော်ခွင့်ပြုထားလို့မပြုထားခြင်းမျိုးမဝင်ရဘူးမလာဘူးမပွားရဘူးဒီလိုပဲပြိပယ်ဟန်တာမှာလေဒါတွေကဖြစ်နေကြတော့ကျွန်တော်တို့ကမှပြီမှာဟာလားဟိုလက်ပတ်ပတ်ထားတဲ့ကြီးကဩဇာအပြည့်ဝရှိတယ်ဒီလူတွေပြောတဲ့ဟာအတီးပဲအဲ့ဒီဟာတွေကိုကြော်လောက်မှုဆိုတော့အစိုးရကရှင်းရှင်းလင်းလင်းတိတိကျကျနဲ့ဟာလားတရင်သမားတွေမီဒီယာသမားတွေဟာဒီဒေတာတွေတွင်လွတ်လွတ်လပ်လပ်သွားလာပြီးတရင်ရယူကိုရှိတယ်ဆိုတာဟုတ်ပဲထုတ်ပြန်ပေးစီစင်ပါတယ်။နော်အတိုင်းပြည်နယ်မှာရှိတဲ့အတိုင်းဒေသကြီးတွေပြည်နယ်မှာရှိတဲ့အစိုးရအဖွဲ့အနေနဲ့ဒီရောက်ထက်သွင်းဆန်းစားစီစင်ပါတယ်
။ COVID-19 ကပ်ရောဂါဖြစ်နေတဲ့အရေးပေါ်ကာလမှာအချိန်နဲ့တပြေးညီသတင်းတွေကိုထုတ်ပြန်ပေးနိုင်မှုကသတင်းမီဒီယာတွေဘက်ကသတင်းဖြစ်နေတဲ့နေရာတွေမှာသတင်းရယူနိုင်မှုအရေးကြီးတာမို့ဒီကုလသမဂ္ဂကသတ်မှတ်ထားတဲ့သတင်းချက်လက်သိပိုင်ခွင့်တွေမှာပန်မြန်မာအနေနဲ့ထုတ်ပြန်ရတာလို့ဦးမျိုးမြင့်ငင်ကပြောပါတယ်
။ COVID နဲ့ပတ်သက်ပြီးတော့တဲ့မြအမျိုးမျိုးဖြစ်တယ်တရင်မှန်နေလဲတွေ့ရတယ်တရင်မှားရလဲတွေ့ရတယ်miss information disinformation เนาะတရင်ဒီအမျိုးမျိုးဆိုတော့တွေ့ရတယ်ဒီဟာတွေဟုတ်တလားမှန်တလားဆိုတော့ဖြေရှင်းဖို့ပြန်ပြီးတော့ယုံကြည်ခိုင်မာယုံကြည်ရတဲ့တရင်ဌာနတွေရှိဖို့သူတို့မှပြန်တရင်တွေပြန်ပြီးရှာဖွေလေ့လာဖို့ဆိုတော့တရင်သမားတွေကအလုပ်လုပ်နေမှာရမှာလေတရင်ဖြစ်တဲ့နေရာတွေတွားဖို့လာဖို့ဆိုတော့ခုနပြောတဲ့နည်းမြေကန့်တထားတွေရှိတယ်ဟန်တာထားတွေရှိတယ်ဆိုတော့ဟိုအဲ့ဒီသူတွားရင်ခန္ဓာလူတော်မရှိပါဘူးလို့ပြောကုန်ပြောနိုင်ပါတယ်။သို့တော့သူစင်းရဲ့အာနာပိုင်နေနဲ့ထိခိုက်တွေ့ရမယ်ဟာဟုတ်ဟဲ့လားနေနေမကြောက်အောင်ဈေးမထုတ်အောင်ဆိုရတယ်ကျွန်တော်နဲ့ဆက်ဆက်လို့ရတဲ့တရင်ကတော်တော်များတော့မှကျွန်တော်ကိုလက်မီးတဲ့ရှိပါတယ်။သူတို့ဟိုတရင်တွားယူခုအခက်အခဲရှိနေဘယ်လိုလုပ်ရမလဲဆိုတဲ့မျိုးတွေမီးတဲ့ဒီကျွန်တော်တွေ့ရတယ်နော်။မင်းတို့ထွက်တာထွက်ကွာဆိုတဲ့မျိုးတိုက်တွန်းမှုဆိုတာလည်းခက်တာပေါ့နော်။သူတို့ရဲ့လုံခြုံရေးကလည်းအရေးကြီးတော့အဲ့တော့အပြင်ထွက်ခွင့်ရှိတဲ့သူတွေထဲမှာတရင်သမားတွေမပါဘူးမီဒီယာသမားတွေမပါဘူးနော်။ဆိုတော့ဒီအောင်ကျွန်တော်ပြန်စဉ်းစားကြည့်နေလို့ဒါတိုက်တွန်းတာပါ။ဘာလို့ဆိုရင်ဒီကျွန်တော်တို့ကဒီအုပ်ချုပ်ရေးမန်တိုင်တရားစီရင်မန်တိုင်ဥပဒေပြည်မန်တိုင်မန်တိုင်သုံးရပြီလို့ရှိရင်ဒါဆိုကမန်တိုင်ဆိုတာကတော့မီဒီယာသမားတွေပဲ။ဒီသုံးခုကျွန်တော်ထင်ကြောင်းတာဒီမီဒီယာပဲ။နော်။ဆိုတော့ဒီလူတွေအလုံးမလုံးဘူးဆိုလို့ရှိရင်ကျန်တဲ့ကိစ္စတွေမှာ balance ဖြစ်မှာမဟုတ်ဘူး။ဟန်ချင်းကြီးထင်ကွက်တယ်ဆိုတော့ဟို rhythm ပြတ်သွားမှာပေါ့နော်။အဲ့တော့မြန်မာနိုင်ငံမီဒီယာကောင်စီကကြောင်းဆိုတဲ့ခါလဲဘာမှအရေးတူထုတ်ပြန်တုံ့ပြန်ပေးတာမရှိဘူး။ဆိုတော့ပြည်မြန်မာအနေနဲ့တော့ဒါပြောဖို့လိုအပ်တယ်လို့ယူဆတဲ့ဆိုကျင်ကြံချက်ထုတ်ထားတာဖြစ်ပါတယ
်။မီဒီယာလုပ်ငန်းဝင်ကသူတွေအပြင်ထွက်လှုပ်လှုပ်ကင်ွေတရားဝင်ထည့်သွင်းပေးဖို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်သက်ဆိုင်ရာဝန်ကြီးဌာနတွေကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့ပြီးခဲ့တဲ့စက်တင်ဘာလ27ရက်နေ့ကကျင်ကြံချက်ထုတ်တောင်းဆိုထားပါတယ်။ဒီလိုမီဒီယာအဖွဲ့တွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးအခုချိန်ထိတော့သက်ဆိုင်ရာဘက်ကတရားဝင်သတင်းထုတ်ပြန်တုံ့ပြန်တာမျိုးတော့မရှိသေးပါဘူး။ကယောဂါကာလစီးပွားရေးထိခိုက်မှုတွေနဲ့သတင်းမီဒီယာလုပ်ငန်းတွေပါပါဝင်လို့ပုံနှိပ်သတင်းစာတချို့ထုတ်ဝေတာရပ်ဆိုင်းလိုက်တာသတင်းသမားတချို့အလုပ်ရပ်နားလိုက်ရတဲ့အခက်အခဲတွေကိုတော့သတင်းမီဒီယာကောင်စီပါဝင်သတင်းသမားတွေဘက်ကဝိုင်းဝန်းကူညီပေးနေရခြင်းလည်းဖြစ်ပါတယ်ရှင်ကျွန်မဆုမမ